ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဘက်ကတိုက်ပွဲနဲ့တည်ငြိမ်တဲ့နေရာမှာတချို့ရွာသူရွာသားတွေနေရပ်ကိုပြန်လာနေကြပါပြီ။ဒါမဲ့လုံခြုံစိတ်ချရမယ့်အခြေအနေမရှိသေးဘူးလို့ရွာသားတွေကပြောပါတယ်။လက်နက်ကြီးတောက်လျှောက်ကြားရောက်နေတာရဲ့မြန်မာစစ်တပ်ဘက်ကစစ်ကြောင်းထိုးလို့ဘယ်ချိန်တိုက်ပွဲပြန်ဖြစ်လာမလဲဆိုတာစိုးရိမ်နေတာကြောင့်လို့ဒေသခံတွေနဲ့ကရင်နီလူခွင့်ရေးအဖွဲ့တွေကပြောပါတယ်။ရှမ်းနယ်ကယားပြည်နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ပြီးခဲ့တဲ့လပိုင်းကတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစီးရဲတင်းမာနေတဲ့ရှမ်းကယားနယ်စပ်ဘက်ကတချို့ကြေးရွာမှာတော့အခုရက်ပိုင်းတည်ငြိမ်စပြုလာပါတယ်။ဖဲခုံမြို့နယ်အရှိချမ်းစောင်းနန်းခဲကြေးရွာ၊နံပေါ်လုံးကြေးရွာ၊စီမီလော်ကြေးရွာစတဲ့ကြေးရွာတွေမှာတချို့ရွာသူရွာသားတွေနေရက်ပြန်လာနေကြပြီလို့စီမီလော့ကျေးရွာကံတဦးက VOA ကိုပြောပါတယ်။ဒါပေမဲ့လူနေတဲ့ကျေးရွာတွေမှာလက်နက်ကြီးတွေကြပြီးပောက်ကွဲတတ်တာမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးနဲ့စစ်ကြောင်းထိုးတာတွေဆက်ပြီးရှိနေတာကြောင့်ဘယ်ချိန်တိုက်ပွဲပြန်ပြီးဖြစ်လာမလဲဆိုတာအဖက်ဘက်ကစိုးရိမ်နေကြရတယ်လို့ပြောပါတယ
်။စစ်ကံကြောင်းတော့ဒီနံပါတ်လုံးရာနဲ့မဆောင်ကြရတဲ့တော့ဒီကောင်ကလည်းတပါတယ်ဒီလိုလာတပတ်မတမရှိသွားပြီဆိုတော့အကောင်လုံးဘာတော့ပြန်လာနိုင်ကြပြီတစ်ခေတ်ကျန်သေးတယ်တစ်ခေတ်ပြန်လာနိုင်ကြပြီဒီပေါ်တော့ပြန်လာတော့ပြန်လာနိုင်ကြပါပဲဒါပေမဲ့ဒီရက်မှထပ်ပြေးရမယ်ဆိုမကြည့်ဘူးဒီလိုကျန်တယ်ဒီရပါရကနေဒီတော့တိတိကျကျနော်ဒီလုံးစိတ်ချရမယ်အချင်းလေးလုံးဝမရှိပါဘူးဆိုတော့ဒီလိုကျန်တဲ့အဲ့ဒီဒီကအချင်းလေးချရမယ်လေဟောနော်အဲ့ဒါကိုလေလေရပါဒီရရတယ်လို့ဒီအမှန်မသိ
ဒီကတဲ့နိုဝင်ဘာလ9ရက်နေ့ကမြန်မာစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးဖဲခုံမြို့နယ်အနောက်ချမ်းလက်ဤကျေးရွာမှာကြားရောက်ပောက်ကွဲခဲ့လို့ကလေးတအုပ်အပါအဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အရက်သားတွေထိခိုက်သေဆုံးတာနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိသလိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။ဒေသခံတွေကတော့ဒီလိုလက်နက်ကြီးတွေမကြာခဏပစ်ခတ်ခံရတဲ့အတွက်နေရက်မပြန်ရဲတာလို့ပြောပါတယ
်။လက်နက်ကြီးတွေကတော့တိုက်ပွဲရှိတဲ့နယ်ပယ်ရဲ့အခြေအနေတွေကိုအင်းတွေပြစ်ပြီးအောင်ပြည်သူတွေကန်တီနီယာဘက်ကနေတံတရုတ်ပြည်ကမဆိုင်ကြရဘူး။မင်းရဲ့ကြားရတာ
ရှမ်းကယားနယ်စပ်ဒေသမှာဒီရက်တွေအတွင်းတိုက်ပွဲတွေကြီးကြီးမားမားမရှိပေမဲ့မြန်မာစစ်တပ်ဘက်ကနေရအတော်များများလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းလူထိခိုက်မှုနဲ့အိုးအိမ်ပျက်စီးမှုတွေရှိနေတယ်လို့ကီအနီလူခွင့်ရေးဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောပါတယ
်ကျွန်တော်အိုက်ဆစ်ဆောင်တွေရွာလူရွာသားတွေတည်ဆုံမှုကခုနပိုင်းများလာတဲ့အဓိကအကြောင်းရင်းကတော့ဒီလိုမျိုးဟိုဆစ်ဆောင်တွေရှိတဲ့နေရာကြီးရွာတွေကိုဟိုလက်နက်ကြီးတွေပုံမှန်ထူတဲ့အကြောင်းမို့ထိခိုက်မှုတူဆမှုကအဲဒီကနေပူများလာတာရှိပါတယ်ဟုတ်အဲ့တော့နေရာထိုင်ရတာကတော့ဒီတဲ့တိုင်းပေါ့နော်ကျွန်တော်စစ်မလို့မချုံနေရတယ်နော်ပြန်တယ်ဆိုတာကတော့မှတချို့နန်းနန်းနည်းနည်းလေးပါပဲအထူးဖြစ်တော့ဒီနမခုံတကြောပေါ့နည်းပါပေါ့နော်အဲဒီကနေပြန်နေလူရှိတော့ပေါ့နော်ဒါမဲ့သူတို့ကလည်းနေတယ်မှအပြစ်နေတာမဟုတ်ပေါ့နော်တူဝဲနေပါပဲနေတယ်နောက်အော်အဲ့ဒီကလည်းဒီတချို့ပြန်လာကြည့်တယ်ဟိုလက်ကလေးရာကလေးပြန်လာဆိုင်ဆိုရအောင်ပဲအဲဒီနော်လူမျိုးပုံမှန်တော့မဟုတ်ပါဟုတ
်ဒီလနိုဝင်ဘာလ10ရက်အတွင်းရှမ်းကယားနယ်စပ်ကကျေးရွာတွေမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်အပြစ်မဲ့ပြည်သူ10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကီအနီလူခွင့်ရေးအဖွဲ့ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီဒေသတွေမှာလက်နက်ကိုင်ဖွဲ့တွေခိုးအောင်းနေပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်လို့ဆွဆွဲထားတယ်လို့ဒီအကြောင်းပြချက်နဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေဆက်ပြီးဇက်တိုက်လုပ်ခဲ့ပါတယ်ဒေသခံတွေအများအပြားဘေးလွတ်ရာထွက်ပြေးခိုလုံရတဲ့သတင်းတွေနဲ့အတူလက်နက်ကြီးကြီးကြားလို့စစ်ဘေးရှောင်တချို့ထိခိုက်ဒဏ်ရာရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါတယ်ရှင်